ခန်းကြီး32အငယ်1မှ8ကြည့်ရှုလောတရားသဖြင့်အုပ်ဆိုးသောရှင်ဘုရင်တပါးပေါ်ထွန်းတော်မူလိမ့်မည်မင်းသားမူမတ်တို့သည်တရားသဖြင့်စီရင်ကြလိမ့်မည်ထိုမင်းတို့သည်လေလုံ၍မိုးသက်မုန်တိုင်းကွယ်ရာအရက်ကဲ့သို့၎င်းတွေးချောက်သောမြေ၌စီးသောချောင်းရေကဲ့သို့၎င်းနေပူသောအရက်၌ကြောက်လုံးကြီးအရိတ်ကဲ့သို့၎င်းဖြစ်ကြလိမ့်မည်မျက်စိမြင်သောသူတို့သည်ရှင်းလင်းစွာမြင်ကြလိမ့်မည်။နားကြားသောသူတို့လည်းနားထောင်ကြလိမ့်မည်။တတိမရှိသောသူ၏စိတ်နှလုံးသည်ဆင်ခြင်၍ပညာရှိလိမ့်မည်။စကားအသောသူ၏ရှာသည်လည်းစကားပြအောင်ပြောတတ်လိမ့်မည်။ရုပ်သောသူကိုနောက်တဖန်အမျက်ဟု၍၎င်း၊စီနေသောသူကိုလည်းနောက်တဖန်စွန့်ကြဲတတ်သောသူဟု၍၎င်းမခေါ်ရ။အကြောင်းမူကားရုပ်သောသူသည်ရှို့ဝဲလျက်ဒါဝရဖျားကိုနှုတ်ဖြင့်ပြင်မာလျက်မွတ်သိပ်သောသူကိုတာ၍ဆင်းရဲစေခြင်းက၎င်းရေငတ်သောသူကိုရေမတောက်စေခြင်းက၎င်းရုပ်သောစကားကိုပြော၍မကောင်းသောအကြံကိုကြံလီဦးမည်စေနေသောသူသုံးဆောင်ရာတစားသည်လဲဆိုးလှ၏ဆင်းရဲငတ်မွတ်သောသူ၏အမှုသည်မှန်တော်လဲထိုသောသူကိုမှုသာစကားအားဖြင့်ဖြစ်စည်းခြင်းဟာမကောင်းသောအကြံကိုသာကြံတတ်၏စေတနာရှိသောသူမူကားစေတနာနှင့်ဆိုင်သောအကြံတို့ကိုကြံစီတတ်၏စေတနာနှင့်ဆိုင်သောအရာများအားဖြင့်တည်ရလိမ့်မည်အငယ်9မှ20ငြိမ်သက်စွာနေသောမိမတို့ထကြငါပြောတန်ကိုကြားကြလော့တတိမရှိသောသူတို့သမီးတို့ငါစကားကိုနားထောင်ကြလော့တတိမရှိသောမိမတို့သင်တို့သည်တစ်နှစ်လွန်မှပူပန်ကြလိမ့်မည်အကြောင်းမူကားစပြစ်တီးကိုတိမ့်ခြင်းအမှုပြတ်လိမ့်မည်စပန်းအတိနံကိုတိမ့်ရာကာလမရောက်ရငြိမ်သက်စွာနေသောမိမတို့တုန်လှုပ်ကြလောတတိမရှိသောသူတို့ပူပန်ခြင်းရှိကြလောအဝတ်တစားရှိသမျှတို့ကိုပယ်ချွတ်ပြီးမှခား၌ရှော်တီအဝတ်ကိုစီးကြလောရင်ဘတ်ကိုခတ်ခြင်းပါရသောလေယာနှင့်တီးများသောစပစ်နွယ်ပင်အတွေ့ညီးတွားခြင်းရှိလိမ့်မည်။ငါလူတို့၏မြေကို၎င်းဝမ်းမြောက်သောအိမ်နှင့်ရွှင်လန်းသောမြို့ကို၎င်းစူးပင်အမျိုးမျိုးတို့သည်တက်၍လွှမ်းမိုးကြလိမ့်မည်။ဘုံဗိမာန်တို့ကိုစွန့်ပြစ်၍မြို့၏အတံပလံငိမ့်လိမ့်မည်။အောဖေလကုန်းနှင့်ရဲတိုက်တို့သည်အစင်မြေတွင်းနှင့်ပြည့်စုံ၍ရိုင်းသောမြေပျော်မှုရာတုစုကျက်စားရာဖြစ်ကြလိမ့်မည်ဝိညာဉ်တော်သည်ကောင်းကင်မှငါတို့အပေါ်သို့တွန်းလောင်း၍တောသည်အသီးနှံများသောလယ်ဖြစ်၍အသီးနှံများသောလယ်သည်တောအုပ်ကဲ့သို့မှတ်ရသောကာလမရောက်မီတိုင်အောင်ထိုသို့ဖြစ်ကြလိမ့်မည်ထိုအခါတော၌ကတရားသဖြင့်စီရင်ခြင်းတည်၍အသီးနှံများသောလယ်၌ကဖြောင့်မတ်ခြင်းပါရမီသည်အမြဲနေရလိမ့်မည်ဖြောင့်မတ်ခြင်းတရားသည်လည်းငြိမ်သက်ခြင်းကိုပြုစုလိမ့်မည်ဖြောင့်မတ်ခြင်းအကျိုးမူကားဒါဝရငြိမ်သက်ခြင်းနှင့်လုံခြုံခြင်းသည်ငါဤလူတို့သည်လည်းငြိမ်သက်သောနေရာလုံခြုံသောမြို့ရွာဘေးလွတ်သောချမ်းသာရာအရတ်တို့၌နေရကြလိမ့်မည်တို့ရတွင်မူတည်ကြသဖြင့်တောအုပ်ကိုလှည့်၍မြို့ကိုလည်းမြေနှင့်တည်ကြည်သည်ဖြိုဖျက်လိမ့်မည်ယေရှိယအရတ်ရတ်တို့၌မျိုးစိကိုကျဲ၍နွားချေနှင့်မြဲချေတို့ကိုလွတ်တတ်သောသင်တို့သည်မင်္ဂလာရှိကြ၏